This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီရုကနေကင်းဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယို UNG အဖွဲ့သားများကစွတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ15ရက်နေ့ရေဒီယို UNG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါရောင်းမယ်ရှင်ပထမဆုံးအနေနဲ့ Radio UNG ရဲ့စစ်ရေးသတင်းကောင်းထုတ်ချက်ကိုမျိုးဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မျိုးဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တန်ပြူစရက်ရေးလမ်းပိုင်းမှာမွန်တော်လန်ဟိတက်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား2ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်တန်ဖြူစရက်ရေအမှတ်၈ပြည်တော်စုလမ်းမကြီးပေါ်မှာမွန်တော်လန်ဟိတက်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်က2ဦးသေဆုံးခဲ့တယ်လို့ရာမညာကော်လမ်ကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ23ရက်နေ့နေ့လယ်12နာရီခွဲကမှကုံမြင့်တာယာကြီးရွာနဲ့ကလိုင်ပတ်တော်ကြီးရွာအနီးမှာရာမညာမွန်တက်တော်ရာမညာစစ်ကြောင်းနဲ့စစ်ကောင်စီတပ်တို့နိုင်ဝက်ကန်တိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအတွင်းစစ်ကောင်စီတပ်သား2ဦးသေဆုံးက9ဦးဒဏ်ရာရခဲ့ပြီးတော့မွန်တော်လန်ရေးပူပေါင်းတပ်ဖက်ကထိခိုက်မှုမရှိခဲ့ဘူးလို့ရာမညာကော်လန်ကဆိုထားပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ကလက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်နေတာကြောင့်ပြည်သူလူထုအနေနဲ့မိမိတို့နေထိုင်ရာဒေသအနီးပတ်ဝန်းကျင်ရှိစည်ရေးသတင်းများကိုနားဆွင့်ကာလက်နက်ကြီးနဲ့လေကြောင်းအန်တီကိုသတိရှိရှိနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြို့စုစစ်တောင်းမြေကူတရားကိုအင်အားဖြည့်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာ9ဦးခန့်တိဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတန်တပင်မြို့နယ်မြို့စုရွာစစ်တောင်းမြေကူတရားကိုအင်အားဖြည့်ရန်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတိုက်ခိုက်ခဲ့ရာမှာစစ်ကောင်စီတပ်သား9ဦးခန့်တိဆုံးခဲ့တယ်လို့တောင်ငူခရိုင်3932တပ်ရင်းတပ်ခွေးနှစ်ကထုတ်ပြန်ထားပါတယ်။ဇွန်လ12ရက်နေ့မနက်9နာရီခန့်မှာမြို့စုရွာအတွင်းဝင်ရောက်လာတဲ့စစ်ကောင်စီအင်အား120ခန့်ပါစစ်ကြောင်းကိုလက်နက်ငယ်89ဒရုန်းတို့ဖြင့်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်မိနစ်30ခန့်ကြာမြင့်ခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်သား9ဦးခန့်သေဆုံးပြီးတော့ထိခိုက်မှုတချို့ရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီတပ်ကလည်းလက်နက်ငယ်လက်နက်ကြီးများဖြင့်ပြန်လည်ပစ်ခတ်တိုက်ခိုက်ခဲ့ပေမယ့်အထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုကိုတောင်ငူခရိုင်တပ်ရင်း3932တပ်ရင်း3932တပ်ခွဲ2နဲ့အုတ်တွင်းပကဖအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ဒါအပြင်တောင်ငူလိတ်သူလမ်းတလျှောက်အင်အားဖြည့်နေတဲ့စစ်ကောင်စီစစ်ကြောင်းကိုမုံကုံထုံးပူကြီးကြီးအနီးမှာတရင်3932တက်ခွဲ1တက်ခွဲ2နဲ့ KNU တက်မဟာ2တရင်ငါလက်အောက်ကကန်းနီကြားဒေသကာကွယ်ရေးအဖွဲ့တို့ကဂျားပြက်တိုက်ခိုက်ခဲ့ပါသေးတယ်ခင်ဗျာဆက်လက်ပြီးတော့ပလဲမှာလမ်းမပြီးတော့ရောက်လာတဲ့စစ်ကောင်စီဒုတက်ချက်တအုပ်ကိုဖမ်းဆီးရမိတဲ့တဲ့ငကိုတင်ပြပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်မှာတိုက်ပွဲဖြစ်ပွားပြီးတဲ့နောက်လူစုကွဲပြီးတော့လမ်းမကတော်လန်ရေးတပ်ဖွဲ့ရိစီကိုရောက်လာတဲ့စစ်ကောင်စီဒုတက်ချက်တအုပ်ကိုဖမ်းဆီးရမိခဲ့တယ်လို့မောင်းသတင်းဌာနကဖော်ပြထားပါတယ်။ဇွန်လ9ရက်နေ့ကအင်မတီရွာကနေကန်တောင်ကျေးရွာကိုစစ်ကူသွားတဲ့စစ်ကောင်စီစစ်ကြောင်းနဲ့တော်လန်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ထွက်ပြေးဆုတ်ခွာရင်းစစ်ကောင်စီဒုတိယတက်ချက်စိုးဝင်းဟာလူစုကွဲကတော်တဲ့လမ်းပြောင်းနေခဲ့တာလို့ဆိုပါတယ်၎င်းဒုတက်ချက်ဟာဇွန်လ10ရက်နေ့မနက်2နာရီခန့်မှာတော်လန်ရေးတပ်ဖွဲ့တွေရှိရာကိုလက်နက်နဲ့တကွလမ်းမပြီးတော့ရောက်လာတာကြောင့်ဖမ်းဆီးခဲ့တယ်လို့ရင်းမပင်ခရိုင်အမှတ်7တပ်ရင်းတက်ခွဲမှုကဆိုပါတယ်ဒုတိယတက်ချက်စိုးဝင်းစီက MA11 တက်လက်အီနာဂါဘုံဒီနှလုံးကြီအတောက်200ကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်၎င်းကိုဖမ်းဆီးပြီးတဲ့ချိန်မှာတော်လန်ရေးတပ်ဖွဲ့တွေစီကိုအလင်းဝင်ရောက်တာမျိုးလှုပ်ဆောင်မယ်လို့ပြောဆိုခဲ့ပေမဲ့လည်းစိတ်မချရတဲ့အတွက်ကြောင့်အခြေအနေစောင့်ကြည့်ပြီးတော့ဆက်လက်ထိန်းသိမ်းထားမယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးဆေပင်ကျုံရွာပြူစကန်းသိန်းတိုက်ပွဲမှာပြူစောတီ၁၈ဦးကိုအရှင်ဖမ်းဆီးရမိခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်ဆေပင်ကျုံပြူစောတီရွာကအထိုင်စကန်းသိန်းတိုက်ပွဲမှာပြူစောတီ၁၈ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ရွှေဘုံခရိုင်အမှတ်၁၈တပ်ရင်းကထုတ်ပြန်ထားပါရီ။ဇွန်လ၉ရက်နေ့မနက်၅နာရီခွဲအချိန်မှာစတင်ချင်းကပ်တိုက်ခိုက်ခဲ့ပြီးတော့၆နာရီ၅မိနစ်မှာအထိုင်စကန်းအားလုံးကိုသိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါရီ။တိုက်ပွဲအတွင်းပြူစောတီတဦးသေဆုံးခဲ့ပြီးတော့၁၈ဦးကိုအရှင်ဖမ်းဆီးရမိခဲ့က G3 သနက်၂လက်၊ကားပိုင်း၆လက်၊စစ်နက်ဗိုလ်၂လက်နဲ့ဆက်ဆက်ပစ္စည်းများကိုသိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။အဆိုပါစကန်းသိန်းတိုက်ပွဲကိုရွှေဘိုခရိုင်အမှတ်23 18 25 26 96 36 19 31တပ်ရင်းများနဲ့နေမြေပကဖအဖွဲ့များကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲအတွင်စစ်ကောင်စီတပ်ကဝိုင်းထရဲဖြင့်ဘုံဒီ၁၉လုံးကျေချခဲ့ပြီးတော့အခြားပြူရွာများကလည်းလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့ပေမယ့်အထူးခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဘာကက်မှာစစ်ကောင်စီတပ်ကပြည်သူ၅ဦးကိုတပ်ဖြတ်ပြီးတော့ရုပ်အလောင်းများကိုရေတွင်းထဲပစ်ချတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဘာကက်မြို့မှာရောက်ရှိနေတဲ့စစ်ကောင်စီတပ်စစ်ကြောင်းကပြည်သူ၅ဦးကိုတပ်ဖြတ်ပြီးတော့ရုပ်အလောင်းများကိုရေတွင်းထဲကိုပစ်ချခဲ့ကြောင်းဒေသခံတရင်းရင်းမြင့်များမှသိရပါတယ်။ဇွန်လ၁၄ရက်နေ့မော်စီစာကြီးရွာတောင်ရကုန်းအနီးတစ်ဝိုက်မှာစစ်တပ်စကားခ၃မှဘူမှုစော်ဝင်ဦးဆောင်တဲ့စစ်ကြောင်းကပြည်သူ၄ဦးကိုတပ်ဖြတ်က၎င်းတို့ရဲ့ရုပ်အလောင်းများကိုရေတွင်းထဲကိုပစ်ချခဲ့တဲ့အပြင်လမ်းဘေးမှာပြည်သူတို့ဦးကိုလည်းပြစ်တက်ထားခဲ့တယ်လို့သိရပါတယ်။ဇွန်လ14ရက်နေ့ညနေပိုင်းမှာလေဖားကန်မြို့နယ်လုံခင်ချေးရွာအနီးလမ်းဘေးမှာစစ်ကောင်စီတပ်ကပြစ်တက်ထားတဲ့ရုပ်အလောင်းတစ်လောင်းကိုထပ်မံတွေ့ရှိခဲ့ပြီးမြင်လေတိုက်ဆုံသူရဲ့အထောက်အထားကိုမသိရသေးဘူးလို့သိရပါတယ်။စစ်ကောင်စီတပ်များဟာဖားကန်မြို့နယ်အတွင်ဝင်ရောက်လာတဲ့အချိန်ကစတင်ပြီးရဲသားပြည်သူ32ဦးကိုတပ်ဖြတ်ခဲ့ပြီးတော့လက်နက်ကြီးများဖြင့်ပစ်ခတ်မှုကြောင့်ဒဏ်ရာရသူများလည်းရှိတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မင်းတိုင်းပင်ရွာနဲ့အနီးပတ်ဝန်းကျင်ကိုစစ်ကောင်စီကဂျက်ဖိုက်တာ၄စင်းဖြင့်ပုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်မင်းတိုင်းပင်ရွာနဲ့အနီးပတ်ဝန်းကျင်ကိုစစ်ကောင်စီကဂျက်ဖိုက်တာ၄စင်းဖြင့်၄ချိန်တိုင်ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေစီကသိရပါတယ်။ဇွန်လ၁၄ရက်နေ့မနက်၉နာရီမိနစ်၂၀ခန်းမှ၁၀နာရီမိနစ်၂၀ခန်းအတွင်းဂျက်ဖိုက်တာ၄စင်းဖြင့်ပုံချတိုက်ခိုက်ခဲ့ရမှာပြည်သူ၂ဦးထက်မနည်းဒဏ်ရာရခဲ့ပြီးတော့နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇွန်လ၂ရက်နေ့တည်းကကန်တောင်ရေစကန်းကို PLA ကဝင်ရောက်တိုက်ခိုက်ခဲ့ရာတိုက်ပွဲပြင်းထန်နေပြီးတော့ကန်တောင်ရွာမင်းတိုင်ပင်ရွာအပါအဝင်အနီးနားမှာကျေးရွာ20ကျော်နေရဆုံးကွာတင်းချောင်နေရတယ်လို့သိရပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နေ့နေ့လယ်12:15မိနစ်ကလည်းကန်တောင်စကန်းသိန်းတိုက်ပွဲမှာ Jet Fighter တစ်စီးကိုပစ်ချနိုင်ခဲ့ပြီးတော့စပါစီရွာဖုန်ကြီးချောင်းတဲကြားရောက်ပျက်စီးခဲ့ပါသေးတယ်ခင်ဗျာ။ဆလဘီစကိုင်းမြို့နယ်ချောင်းမကြီးရွာတဲနဲ့ကင်းရွာမှာရှိတဲ့ပြည်သူပိုင်နေအိမ်များကိုအကြမ်းဖက်စစ်သားများမှမိရှုဖျက်ဆီးကကျောင်းတိုင်ဆရာတော်အပါအဝင်၄ဦးအားပြစ်တက်တဲ့တဲ့င်းကိုတင်ပြပေးပါမယ်။ဇွန်လ14ရက်နေ့မှာစကိုင်းမြို့နယ်မြောက်ချမ်းချောင်းမကြီးရွာတဲနဲ့ကင်းရွာတဲရှိအကြမ်းဖက်စစ်ကောင်စီတပ်သားများဟာရွာနှစ်ရွာထဲမှာရှိတဲ့ပြည်သူပိုင်နေအိမ်များကိုမိရှုဖျက်ဆီးနေကြောင်း Wallet Informational Network မှာတဲ့င်းထုတ်ပြန်ထားပါတယ်။ဒါအပြင်လွန်ခဲ့တဲ့3ရက်ခန့်ကလည်းကင်းရွာမှာရှိတဲ့စူတောင်းပြည်ဖုန်ကြီးကျောင်းမှာရှိတဲ့ကျောင်းတိုင်ဆရာတော်တပါဆရာတော်ရဲ့မိခင်နဲ့ရောက်ပါဖြစ်သူတို့ကိုပြစ်တက်ခဲ့ကြောင်းဒေသခံများထံမှသိရပါသည်။အလားတူလွန်ခဲ့တဲ့တရက်ခန်းကလည်းချောင်းမကြီးရွာတဲရှိစစ်ကောင်စီတပ်သားများဟာလက်နက်ငယ်များဖြင့်ပြစ်ခတ်ခဲ့ရမှာအသက်40ခန်းအရွယ်အမျိုးသမီးတဦးအားထိမှန်ပြီးတော့တီဆုံးကအမျိုးသမီးနှစ်ဦးလက်မောင်းမှာကြီထိမှန်ခဲ့တယ်လို့သိရပါပါခင်ဗျာ။ဆက်လက်ပြီးတော့မရာလန်ကာကွယ်ရေးတပ်ဖွဲ့အခြေခံစစ်တင်နဲ့အပတ်စဉ်လေးတင်းနှန်းစင်ပွဲပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မရာနေမြေအုပ်ချုပ်ရေးကောင်စီမရာလန်ကာကွယ်ရေးတပ်ဖွဲ့မှစီစဉ်တဲ့အခြေခံစစ်ပညာတင်နဲ့အပတ်စဉ်လေးတင်းနှန်းစင်ပွဲအခမ်းအနားကိုဇွန်လ17ရက်နေ့ကအောင်မြင်စွာပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါရီ။အဆိုပါတင်းနှန်းစင်ပွဲအခမ်းအနားကိုမရာနေမြေအုပ်ချုပ်ရေးကောင်စီတာဝန်ရှိသူများမရာလန်ကာကွယ်ရေးတပ်ဖွဲ့မှတပ်မှုများမဟာမိတ်တပ်မှုများနဲ့တိုက်နေကြေးရွာများကကိုယ်စားလှယ်အသီးသီးတက်ရောက်ချင်းမြင်ခဲ့ကြတယ်လို့ဆိုပါတင်တန်းကာလအတွင်းလူအပ်တာတွေကိုကူညီပံ့ပိုးပေးခဲ့တဲ့ပြည်တွင်းပြည်ပကမရာပြည်သူလူထုနဲ့ရခိုင်အမျိုးသားအဖွဲ့ချုပ်အာရကတတော်တို့ကိုအထူးကျေးဇူးတင်ရှိပါကြောင်းဖော်ပြထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမျိုးဥမိုင်းမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အခုချိန်ကစပြီး Radio UNG ရဲ့မနေ့ကပြည်တွင်သတင်းများကိုဖတ်ကြားတင်ပြပြီးတော့မှဖြစ်ပါရရှင်ကျွန်မကတော့နှွေးမိုင်းဖြစ်ပါတယ်ပထမဆုံးအနေနဲ့ပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းနဲ့ရန်ကုန်လွှတ်တော်ကိုစားပြုကော်မတီ CRYH မှလွှတ်တော်ကိုယ်စားလှယ်များတွေ့ဆုံတဲ့တင်ကိုတင်ပြပြီးတော့ပါမယ်လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့ရန်ကုန်လွှတ်တော်ကိုယ်စားပြုကော်မတီ CRYH မှလွှတ်တော်ကိုယ်စားလှယ်များဦးဆောင်ဖွဲ့ပြီးဇွန်လ14ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြောင်းသိရရှိပါရ။အဆိုပါတွေ့ဆုံဆွေးနွေးမှုတွင်လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမှတာဝန်ရှိသူများရန်ကုန်လွှတ်တော်ကိုယ်စားပြုကော်မတီ CRYH မှလွှတ်တော်ကိုယ်စားလှယ်များရန်ကုန်ပြည်သူ့ကာကွယ်ရေးပြည်သူ့လုံခြုံရေးအဖွဲ့ဝင်များပါဝင်တက်ရောက်ခဲ့လို့သိရပါရ။ဆွေးနွေးမှုတွင်ပြည်ထောင်စုဝန်ကြီးကလူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနမှအထက်ထားလှုပ်ဆောင်နေသည့်လူခွင့်ရေးချုပ်ဖောက်မှုအချက်လက်ကောက်ယူနေမှုအခြေအနေများမြပြည်တွင်လူခွင့်ရေးဆိုင်ရာတာဝန်ခံများ၏လှုပ်ဆောင်နေမှုအခြေအနေများနိုင်ငံတကာတန်တမာလမ်းကြောင်းများမှတဆင့်ကျန်းဖက်စစ်ဥစုကျူးလွန်သည့်လူခွင့်ရေးချုပ်ဖောက်မှုများနှင့်ဆက်လျင်း၍တရားမျှတမှုပေါ်ဆောင်နေမှုအခြေအနေများအစရှိသည့်အကြောင်းအရာများကိုရှင်းလင်းပြောကြားခဲ့လို့သိရပါသည်တရောက်လာတဲ့လွတ်တော်ကိုယ်စားလှယ်များပြည်သူ့ကာကွယ်နှင့်ပြည်သူ့လုံခြုံရေးဖွဲ့ဝင်များကသိရှိလိုသည့်အကြောင်းအရာများနှင့်ဆက်လျင်း၍ပြန်လည်မေးမြန်းဖြေချားမှုများပြုလုပ်ခဲ့လို့သိရပါတယ်ရှင်ဆလပီရန်ကုန်မြို့တွင်စစ်ကောင်စီရဲများနဲ့ပြူစောတိအဖွဲ့များအချင်းချင်းပစ်ခတ်မှုဖြစ်တဲ့တင်းကိုတင်ပြပါမယ်ရန်ကုန်မြို့လမ်းမတော်မြို့နယ်ရှိ Junction Mortin ကုန်းတိုက်အနီးတွင်စစ်ကောင်စီလက်အောက်ခံရဲတပ်ဖွဲ့ဝင်များနဲ့ပြူစောတိဟုခေါ်ထွင်သည့်ပြည်သူ့စစ်အဖွဲ့များအကြားပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းဒေသခံများထံမှသိရပါတယ်ဇွန်လ13ရက်ည8နာရီခန့်ကဖြစ်ပွားခဲ့သည့်ရင်းဖြစ်စဉ်တွင်ရဲတပ်ဖွဲ့ဝင်တဦးအားပြူစောတိအဖွဲ့ဝင်များကကားဖြင့်ရောက်ရှိလာပြီးဓားဖြင့်ခုတ်ထစ်ကာတုံးများဖြင့်ရဲနက်ခဲ့တဲ့နောက်ရဲတပ်ဖွဲ့ဝင်များထပ်မံရောက်ရှိလာကတနက်ဖြန်ပြစ်ခတ်ခဲ့ရာပြူစောတိအဖွဲ့ဝင်လေးဦးဖမ်းဆီးခံရပြီးရဲတပ်ဖွဲ့ဝင်တို့ပြင်းထန်ဒဏ်ရာရရှိခဲ့သည်ဟုသိရပါတယ်ဒေသခံအချို့ပြောကြားချက်အရရင်းပြစ်ခတ်မှုမှာရဲနဲ့ကြိုက်နေတဲ့အမျိုးသမီးတို့ကပတ်စံခိုးသွားတာကြောင့်လူမိုက်တွေကလိုက်လာပြီးတိုက်ခိုက်တာလို့သိရပါတယ်မေလ25ရက်ကလည်းလိုင်စင်မဲ့ဆိုင်ကယ်တစ်စီးအားရဲတပ်ဖွဲ့ကသိမ်းဆီးထားမှုနဲ့ပတ်သက်၍အငင်းပွားမှုကြောင့်ကမာရွတ်မြို့နယ်ရဲစခန်းတွင်ပြူစောတိအဖွဲ့ဝင်များကတနက်ဖြန်ဝင်ရောက်ပြစ်ခတ်ခဲ့သည့်ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရှင်ပြည်သူ့ကာကွယ်တပ်မတော်နဲ့တိုင်းဒေသအဖွဲ့များပျောက်ကြားစစ် version 2.0 နဲ့ဆရာနာရှင်စနစ်ကိုချေမုန်းနိုင်လှိမ့်မင်းတို့သုံးသက်တဲ့တင်းကိုနောက်ထပ်တင်ပြပါမယ်။အမျိုးသားရင်ငွေရေးအစိုးရ NUG ကွက်ကဲမှုအောက်တွင်ပြည်သူ့ကာကွယ်တပ်မတော် PDF နဲ့တိုင်းဒေသတွန်းလှိုင်းအဖွဲ့များဆရာနာရှင်စနစ်ကိုချေမုန်းရန်ပျောက်ကြားစစ်စင်ရင်ဗျူဟာအသည့်ပျောက်ကြားစစ် version 2.0 ကိုအသုံးပြုတင်ကြောင်း PDF Insight မှသုံးသပ်ဖော်ပြထားပါတယ်။ဤဗျူဟာကိုစစ်ရေးပညာရှင်အချို့ကပျောက်ကြားစစ် version 2.0 ကိုခေါ်ဆိုကြပြီးရင်းမြစ်အကန့်တန့်တဲ့နိုင်ငံတကာဆက်ဆံရေးကန့်သက်ချက်များကိုကျုံလွှားရန်ရည်ရွယ်ထားလို့သိရပါတယ်။သမယိုးကြလက်နက်ကိုင်တွန်လှန်ရေးပုံစံများစား EVU ဟာတည်တည်တင်းငယ်ပြီးလက်ကျင့်သားကောင်းမွန်သည့်အထူးတပ်ဖွဲ့ပုံစံပျောက်ကြားတပ်ငယ်များကိုဖွဲ့စည်းကာစစ်ရေးနိုင်ငံရေးစိတ်တက်စစ်စင်ရေးနဲ့စီးပွားရေးနည်းလမ်းများကိုပေါင်းစပ်အသုံးပြုထားလို့ဖော်ပြထားပါတယ်။ထို EVU ဟာတွင်တပ်ဖွဲ့ငယ်များတွင်အင်အား30မှ50ထိသာထားရှိပြီးလှုပ်ရှားမှုလွဲကူစေရန်မော်တော်ယာဉ်များဆက်သွေးကြိယာများဖြစ်တက်စင်ထားမယ်ဆိုရင်ဒီပျောက်ကြားတက်ငယ်တွေဟာလေမြန်စွာတိုက်ခိုက်ပြီးဆုတ်ခွာနိုင်စွာရှိကဘိုးကွက်ကဲမှုအောင်မှာလွတ်လပ်စွာဆုံးဖြတ်ချက်ချနိုင်သလိုမြေပြင်အခြေအနေကိုအချိန်နဲ့တပြေးညီအသုံးချနိုင်ပါတယ်လို့ကြံပြထားပါတယ်သူပြူဟာဒီစစ်ရေးအောင်မြင်မှုများကိုနိုင်ငံရေးအောင်ပွဲဖြစ်ပြောင်းလဲရန်ဦးတည်ထားပြီးစစ်စုရင်းမြစ်များကိုထိန်းချုပ်ရန်နဲ့၎င်းတို့၏နိုင်ငံတကာထောက်ခံမှုကိုအားနည်းစေရန်စစ်ပွဲဖိအားများနဲ့နိုင်ငံတကာဆက်ဆံရေးကိုအသုံးပြုမှဖြစ်ပြီးပိတ်ဆို့အရေးယူမှုများကိုတုံ့ပြန်လှုပ်ဆောင်ရန်နဲ့တော်လှန်ရေးအင်အားစုများ၏ထိန်းချုပ်နေမြေများတွင်တိခြားကုန်သွယ်လမ်းကြောင်းများထူထောင်ရန်လိုအပ်တယ်လို့ဆိုပါတယ်။သမယိုးကြတပ်ဖွဲ့ကြီးများဖွဲ့စည်းရန်ရင်းမြစ်နှင့်အချင်းကုန်ချခံမှုများပြပြီးလူထုထိခိုက်မှုလည်းကြီးမားနိုင်တာကြောင့်ပြည်သူ့ကာကွယ်တပ်မတော်နဲ့တော်လှန်ရေးအဖွဲ့တွေလည်းအဲ့ဒီနီနာကိုကျင့်သုံးတင်ပါတယ်လက်ကျင့်သားမပြည့်တက်ဆင်မှုမကောင်းသေးတဲ့တပ်အများစုဟာအခုအပတ်နေ့နဲ့တရှိပြီးအထူးတပ်ဖွဲ့ပုံစံစစ်စင်တိုက်ခိုက်မဲ့ကျစ်လက်တဲ့ပျောက်ကြားတပ်ဖွဲ့ငယ်တွေထူထောင်ဖို့လိုပါတယ်မူလကလေးကဖွဲ့စည်းပုံကသေးငယ်နေတဲ့အတွက်စစ်တပ်အနေနဲ့ထောက်လှမ်းရခက်ခဲမှဖြစ်တယ်လို့ရွှေ့ပြောင်းနေရချမှုလည်းကောင်းမွန်မှဖြစ်ပါတယ်အဲ့နောက်မှလိုအပ်တဲ့တိုင်းဒေသခရိုင်တွေကိုအဲ့လိုတပ်ဖွဲ့ငယ်အမြောက်များဆေးလွှတ်ပြီးစစ်တပ်ကိုရုတ်တရက်တိုက်ခိုက်နိုင်မှဖြစ်ပါတယ်အင်အားများတဲ့တပ်ဖွဲ့တွေထူထောင်ထားရှိမှုကြောင့်အုတ်ချုပ်ထောက်ပံ့မှုအခက် က်ခဲတွေလူအင်အားစုဖွဲ့မှုအခက်ခဲတွေကိုရှော့ချနိုင်မှာဖြစ်ပါလေလို့သုံးသပ်ထားပါတယ်။ EU ဟာဒီအာဖဂန်နစ္စတန်တွင်တာလီဘန်၊ဗီယက်နမ်စစ်ပွဲတွင်ပျောက်ဗီယက်နမ်၊ယူကရိန်း၊ရုရှားစစ်ပွဲတွင်ယူကရိန်းတိုကဲ့သို့ခေတ်သစ်စစ်ပွဲများတွင်အောင်မြင်မှုများရရှိခဲ့သည့်နည်းလမ်းများကိုအခြေခံထားသော်လည်းမြန်မာနိုင်ငံ၏ထူးခြားသောနိုင်ငံရေးနှင့်စီးပွားရေးအခြေအနေများကြောင့်ထူးပြူဟာ၏အောင်မြင်မှုသည်လက်တွေ့အကောင်အထည်ဖော်ဆောင်မှုပေါ်တွင်ဦးတည်နေသည်ဟုသုံးသပ်ထားပါရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုရေဒီယိုအန်ယူဂျီသတင်းထောက်မင်းစစ်သွင်းနဲ့ခရှဲလိုကပေးပို့ထားတာဖြစ်ပါရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးဒေါက်တာလီယိုနယ်လင်းထက်ရေးသားထားတဲ့မုံတိုင်းပန်းပွင့်များဆိုတဲ့တော်လှန်ရေးကြံရကိုလေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မုံတိုင်းပန်းပွင့်များလူငယ်ဆိုတာအနာကက်ရဲ့မျောလင့်ကြံလို့ဒေါက်တာရီဇော်ကပြောအပ်ပြီးမှဟုတ်ပါပြီမစ္စတာရီဇော်ကျွန်တော်တို့မျောလင့်ချက်တွေကတော်တဲ့မှာဗျလူငယ်တွေကအဲ့ဒီမှာလေလို့ကျွန်တော်ပြောချင်တယ်။တောထဲတောင်ထဲမှာမျောလင်းဂျက်ဆိုတဲ့လူငယ်လေးတွေရှိတယ်။အပူအပင်မဲ့ဘဝကလာခဲ့ကြတဲ့သူတွေရှိသလိုအပူအပင်နဲ့ဘဝကလာသူတွေလည်းရှိတယ်။မြို့ကြီးပြကြီးမှာတက္ကသိုလ်တက်နေသူတွေပါသလိုဘဝတက္ကသိုလ်မှာဘွဲ့လွန်တက်သူတွေလည်းပါတယ်။ဒါပေမဲ့ပြိုင်တူးဆိုတဲ့တေးသွားကတော့တစ်ခုပဲရှိတယ်။အဲ့ဒါသွေးသစ္စာတော်တဲ့တောင်ထဲမှာမျောလင်းဂျက်ဆိုတဲ့လူငယ်လေးတွေရှိတယ်။တော်ထဲတောင်ထဲမှာလူသားအလုံးအပေါ်ဗလိုက်ချင်းကင်းတဲ့မောင်းပြန်တနတ်တွေနဲ့အတူတရားမြတ်တာချင်းဗမလိုက်ထွန်းကားတယ်။တော်တဲ့တောင်ထဲမှာဘုံကျဲတိုက်လေရင်တွေဝဲပြန်တဲ့အခါခေါလုံရတဲ့ဘုံခိုကျင်းတွေနဲ့အတူလွတ်လပ်ချင်းခေါလုံခွင့်ရှိတယ်။တော်တဲ့တောင်ထဲမှာမီးလောင်ချင်းခန့်အိမ်တွေရဲ့ပိုင်ရှင်များပိုင်တဲ့မငိမ့်ချမ်းချင်းတဲ့အတူများလူခတ်သိမ့်အတွက်ငိမ့်ချမ်းရေးရှိတယ်။တော်တဲ့တောင်ထဲမှာအေးဆက်ချင်းစာလောင်ချင်းမှောင်မိုက်ချင်းတွေရှိပေမဲ့နှွေးထွေးချင်းဦးစားပေးချင်းအလင်းရောင်ဆိုတဲ့ခွင့်တူညီမျှချင်းရှိတယ်။အာဏာရှင်ဝါဒမထွန်းကားပဲဖက်ဒရယ်ဒီမိုကရေစီရဲ့အယောင်ဖြူစင်နေတယ်။တော်တဲ့တောင်ထဲကလူငယ်လေးတွေနဲ့အတူနိုင်ငံတော်တချင်းဟာလွင့်ပြန်နေတော်တဲ့တောင်ထဲကမြေကြီးရဲ့အယောင်အသွေးဟာမဆန်းကျင်ဘူးဒါပေမဲ့ပန်းပွင့်ဖတ်တို့ရဲ့အယောင်အသွေးဟာအမြဲဆန်းကျင်တယ်ကြွေမဲဆိုတာမကြောက်တဲ့ပန်းပွင့်တွေဟာမုံတိုင်းထဲမှာလည်းပွင့်နေတော်တဲ့တောင်ထဲမှာလည်းပန်းတွေပွင့်နေတာဘသူမှမသိလဲလှတယ်တော်တဲ့တောင်ထဲမှာမျောလင်းဂျက်ဆိုတဲ့မုံတိုင်းပန်းပွင့်လူငယ်လေးတွေရှိတယ်။မဝေးတော့တဲ့ကာလမှာမုံတိုင်းပန်းပွင့်တွေဟာမြို့ကြီးပြကြီးတွေမှာဝေးစားမယ်။ဒေါက်တာလီယိုနယ်လင်းထက
်ရေဒီယိုအန်ယူဂျီသောတာရှင်များရှင်ဆက်လက်ပြီးနားဆင်ရမှာကတော့ KD ဖန်ရေးသားပြီးမျိုးဥပ္ပဒုများတည်ဆူထားတဲ့မိခင်ကြီးအတွက်ဆုတောင်းဆိုတဲ့တော်လှန်ရေးတဲ့ခြင်းဖြစ်ပါတယ်ရှင ဆလဗီရေဒီယိုအန်ယူဂျီရဲ့တိုင်းသောဘာသာစကားအစီအစဉ်လေးနဲ့ချိုချွမာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယိုအန်ယူဂျီနဲ့ချိုချွမာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ငါကကုံထမ်ကူလမ်ကူလင်းဟာဘုခ ्या ရှလင်းဟာဟုံထူရီမင်္ဂဘာခနိမင်တမောင်းရောယုံကကုံထမ်ကူလမ်ကူလင်းဟာချက်ခူအကရုံအင်္ဂရိစီနိုခန်ယောကပ်စီချောင်းဆုံရှာစနေမကူတာဒုံတဘကေဒီမနာအုံကီချီယာမင်တမောင်းရောမောင်းရောဦးနာတုံတနိုထွာချလောနာပါမောမင်္ဂဘာအမကီဂျူတီယာအခိနာကောင်ထူလေကျူအင်္ဂရိစီယာချက်ဖိုက်တာတမတ်စကိုင်းခူယာချက်ဟတ်ကီချီယာမောင်းအမေပြန်လောင်းသူပြင်းနေပါဘူးဒီနေ့အထုမနာလေးကျူအမေရိကန်ခူရော့ကီယာမြန်မာခုချောင်းပြီးအယုတီစီပဲအခေါနာဗီအော်မလော်ယုံ NUG အမျိုးသားညီညွတ်ရေးဆိုရာဘရန်နန်ဟင်ကီဂျီယာအမေပြန်နကန်သူပြီးအတုံဝဲအရှင်ုံကနော်မြန်မာပါဒီနေ့မင်တပ်မောင်ရော်ယုံခကုံထရမ်ကူလမ်ကူလင်းဟာဖိခန့်ကနောအတုဘေဂျမ်ဘုခ ्या အန်ဒတ်ခဒခခရူအကရုံနဂုံအင်္ဂရိစီခန်ယုံနောကပ်စီချောင်းဆုံရှာစနေမကူတာဒုံတဘကေလိမနာအပကေမောမင်တမန်ရောမန်ရောဦးနာတန်ကနောမုခ ्या ရှလေရုံဟုထွာရှနာအပကိနီအင်္ဂရိစီနောခန်ယုံဝန်အကာနာလိကျခခရူအကရုံရှလိခရစ်ဘေခတောမ်နေပုံအခ ्या နာလိကျမကိဖလောက်လောက်ကိကျမောထုံချကိနီခကုံဖရမ်ကူလမ်ကူလင်းဟာချက်ခရူအကရုံလိကျအင်္ဂရိစီယာခန်ယောအကနာဖွာအင်ရီကျောင်းအင်ရီလာခွန်ဟန်နကံဘုံအင်ရီအဝန်အဒီနာဖျာလာရှာထောက်လနဲ့ခုချောင်းရအုံနာအင်တုခရီဂိကျောင်းအင်ရီဘုံအင်ရီမကလေးခရူလာခွန်ဟန်နကံဘုံအင်အဝန်ရှလေးအထောက်လောက်ကြီးမောင်ဖြစ်မင်တမန်ရောမန်ရောဦးနာတန်ကနောထွန်ဆနကုံအပကိနီစကိုင်းခိုပလေမန်ရောအပကိယံကနကုံ People Liberation Army PLA နောအင်္ဂရိစီယာချက်ဖိုက်တာတမတ်ကမ်နေခန်ဟင်ကီချီမောင်းထွာရှနာအော့ကီနီဂျုံဘူခ ्या ရှာခိုအဒုံဟင်ခင်းရှာလီရီလာမီနီပရှာလင်းဖာလောကုံကောင်ကနောကမ်နေမီခ ्या ကေနေအင်္ဂရိစီယာချက်ဖိုက်တာလီကျူ F7 ဖိုက်တာတုမတကြကီမောင်းဖီထူမီရှနာကုံအမရူနာအော့ကီနီအချွနာအင်္ဂရိစီယာချက်ဖိုက်တာအင်ကယလောနာကုံလီကျူဖိုက်တာခနုံကအော့ကီယာအင်္ဂရိစီအမစနာအုံနေကာယုံအနော့ကီယာခိုခ ्या ချန်ဆပ်ပြီပြီဂျက်ဖိုက်တာနောအန်ကျောက်ရှိဖွာအမစနာတူအပကေမောင်းပီပယ်လီဘရေးရှင်းအာမီ PLA နောထူအရှနာကိနီအမေရိကန်ခွာရော့ကီယာမြန်မာခုတ်ခံရီတန်ကနောအမျိုးသားညွေရေးဆိုရ NGG ယမရှိထုတ်ဦးနဲ့ပရက်ဆာဦးနဲ့အလှလောနာရီအမင်းရထော်ကြကုံပီလော့ပီနာအော့ခိုင်မောင်း एनयूजी मिंगवाई उनिबोंगला नो अप्रिना अपकिनी जोंबुख्या शाहुम खोमोंलाम योंबासी खुख्यारी खनम थीबानाका प्रसानागु अमेरिकन कोनो म्यामा खुख्यारी सिसुन ने करा खारी जंग थुआं शोलोनागो मोंलाम मोंबासी अप्रिना ग्याकिनी अमेरिकन कोनो म्यामा खुख्यारी सिसुन ना कामी ओंबावाचिया प्रसालोना खाना अयोथीसीना अपकिमो अचुना केसी अचुना मोंलाम रिया खाना म्यामा खुख्यारी नफी अयोना रिं अंगाइना रि आदम अपकाइमो फन्ना अपकिनी म्यामा खुख्यारी ला US ko rolokya khukhyang ridangano yes ino aprenang thulamri angnya lungne ami bi dubai chunamoya lungna riung akhang naga monglamri omlo kya kungli chu american khong opkia ngj ngwairiam presalon hinguri jemong phi achuna prena kung opkini achunamoya myama khukhyang ri no ami presalo kya kung ngj dangano bilo waya monglamri tengne ami pina opkhai chi phi unipongla no pritkini American Kuno, Mlung Ungai Repsi, Cook Chang Ria, Obina Wajia, Bunane, Nyama Kula, Ahiku, Shaliri Holiju, American Kua, Sesunari, Ka Omba Wajia, Donne Tramno, Kokum Tramkulam Gulimha, Mvukchang Panghum, Ntuang Shua, Kyakimon, Ningam Tindrine, Adungang Tuminga Liju, Ashimbang Kyakani, Nyama Kokrunla, Kyokong Nemokya, Kyozak Changri Nemivan, Ayo Tisina, Ungai Nari Ayo Mani, Nebum Kut Nemijang Nasaja, Shinkano Printuni, Nuba Pinavan.
Kokum Dungsi, Mbako Yung, Kang Luk Boy Ripua, Kang Akdum Asuna, Alimna, Opkini, Lem Mainsla, Keksak Tigia, Kang Lung Rileju, Ang Lung Kadung Une, Ang Shu, Aglum, Okulum, Akang, Ambutia, Amin Krana, Opkini, Lem Mainsla, Kang Luk Boy Rileju. अजाओ अमिंग टुंका नाग मना अमुन रियुंग अटुक बक्षु अमिंग टुंका नाग अमुन रियुंग हुनिंग ने अजुन रिया हुनुंग रोग अग्यागुं खेंगलुक पोय रिजु अईया क्या उनो जिया ngai na wai thukhai ni kek sak thi kiya khengluk poi ri la lem mai suri yap na ru ru na sungon taw na miom khi na ri kabi vai ngur vai ya akduma kek thi une khyang ri amilin vai अमिनुन अमाय वया क्या साग हिंगिने नंगा ओम नका पेयुंगा ngur vaya अचुन मई मई रुई नहु अक्याकु अहि ख्यांगा नमथिन दुवाय चुना गगेने नंगा फोपिंग ngur vai का क्या खांग लेजु बैनाक तुमात बिने अचुना मोंगलाम रि मिजी क्या अंगबुमा नमथिन बाय
दिगनी गारो दिम्या नेबे रेडियो ए न्यूजी ये सीसनु गु खिटा यन्ना लाइ पामे शिन म्यामा सनो जें मने 8 नाय क्वे ने ည 7 နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါလို့ရှင်။ Radio NUG ကိုမနက်ပိုင်း7နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း7နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့ဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။